ကိုအောင်ကျော်ကျော်ကိုဖမ်းဆီးသွားတာကိုဘယ်လိုများသိရှိခဲ့ရတာလဲလို့မေးတဲ့အခါမှာမတန်တာကအခုလိုစတင်ဖြစ်ပါတယ
်။ဟိုက18ရက်နေ့ကမနေ့ကညအရင်ထွက်သွားတာပေါ့နော်။အားညကပြန်မလာတော့မှဟိုစိတ်ပူပြီးရကြမှာပေါ့နော်။ဟိုမေးဒီနေ့လေးတော့မှပါသွားပြီးသွားကြရတာရှင်။ခုချိန်ပြီးတော့ဘာသိမှမရသေးဘူးရှင်။ဆောင်းတော့4ရက်လောက်ရှိပြီ။သိကြပါရဲ့ရှင်ဖမ်းသွားတော့သူနဲ့အရင်ကျတဲ့လူနာတယောက်ပါသွားတယ်လို့ပြောတယ်။အဲ့ဒီလူနာကိုတော့သူတို့စစ်ပြီးနည်းနည်း4နာရီလောက်ကိုပြန်နှုတ်လိုက်တယ်လို့ပြောတယ်ရှင်။
ကိုအောင်ကျော်ကျော်ဖမ်းဆီးသွားတာနဲ့ပတ်သက်ပြီးအိမ်ကိုမိသားစုကိုလာရောက်အကြောင်းကြားတာများရှိပါသလားလို့မေးတဲ့အခါမှာသူမကအခုလိုဖြေပါတယ
်။အားမျိုးတွေလည်းမရှိပါဘူးရှင်။ဒါနဲ့16ရက်နေ့သူ့ကိုဖမ်းတာ18ရက်နေ့ကနော
်။16
ရက်နေ့ကတော့အဲဒီကောက်အိမ်မှာရှိတယ်လေ။ကြီးတွေအကုန်လုံးပခုတ်သွားရတဲ့ရဲတွေရောပေါ့အကုန်လုံးလာပြီးတဲ့ကျမဓာတ်ပုံတွေတစ်ခုချင်းပစ္စည်းတစ်ခုချင်းကိုရိုက်သွားတယ်။
ကိုအောင်ကျော်ကျော်နဲ့မတ်တန်နာမှာသားသမီး၃ယောက်ရှိပြီးလောလောဆယ်ကလေးတွေအိမ်မှာတန်ခဲ့လို့အိမ်သားနီးချင်းတွေကကြီးစုဆောင်ရှောက်ပေးထားပါတယ
်။ကျွန်တော်မှာကလေး၃ယောက်ရှိပါတယ်။အကြီးဆုံးကမှ၁၀နှစ်ပဲရှိပါသေးတယ်ရှင်။အငယ်လေးက၄နှစ်ပဲရှိသေးတယ်။လူသားမမြောက်သေးတဲ့ကလေးတွေပေါ့နော်။အဲ့လိုပဲအိမ်သားချင်းတွေနဲ့အထားခဲ့ရတာ
။ကိုအောင်ကျော်ကျော်ဟာနေမှာရှိတဲ့ AIDS ဝေဒနာရှင်တွေကိုရန်ကုန်ကမဖြစ်ဖြစ်တင်းတို့အဖွဲ့နဲ့ဆက်သွယ်ပြီးစေဝကုသမှုတွေကိုကုညီဆောင်ရွက်ပေးနေတဲ့သူလည်းဖြစ်ပါတယ
်။အဲ့ဒီလည်းကစေကုတင်တဲ့လူတွေပေါ့နော်။သူလည်းတရားလူမလိုက်နိုင်တဲ့လူတွေပါလို့ဆိုရင်သူကိုယ်တိုင်ပြုစုပြီးရန်ကုန်ထိခေါ်ပြီးရကြမှာစေတွေပါလို့သိထားကုသေးရပါပဲ
။အခုလိုခင်မွန်းဖြစ်သူကိုဖမ်းဆီးထားပြီးဘယ်မှာထုံနှောင်ထားတယ်ဆိုတာမသိရတဲ့အခြေအနေမျိုးမှာဇနီးဖြစ်သူမတ်တန်တာအနေနဲ့အလွန်ပဲစိတ်ပူမိတဲ့အကြောင်းကိုအခုလိုဆက်လက်ပြောဆိုပါတယ
်။မှတော့ဆိုရင်တော့ပေါ့စစ်ကြောရေးတို့ဘာလို့ရောက်သွားလဲဆိုလို့ရှိရင်အပြင်မှာပြောတဲ့အားလေးစစ်ကြောရေးဆိုတော့စဉ္ဉန်တန်းဆက်ဆံနေပေါ့နော်စစ်ဆိုးလေလက်လွင့်စီလွင့်နေဖြစ်တာဖြစ်တယ်ဆိုတော့အဲ့အမျိုးတွေဖြစ်မှရေကိုတအားစိုးရင်နဲ့ဆက
်ကိုအောင်ကျော်ကျော်ဟာ AIDS ဝေဒနာတွေကိုအနည်းကပြုစုဆောင်ရှောက်ပေးရင်သူ့ကိုလည်းရာနာတွေကူးစက်ခံထားအကြောင်းနဲ့ကိုအောင်ကျော်ကျော်ရဲ့ကျန်းမာရေးနေထိုင်ရအစစိတ်ပူပန်မိတဲ့အကြောင်းကိုဇနီးတွေကအခုလိုဆက်လက်ပြောဆိုပါတယ်
သူနေရခိုင်နာပါလေလိုအပ်တယ်အခုသူကလုံနာရင်းနဲ့အတူနေတော့သူ့မှာဈာနာတွေပေါက်နေတာအဲ့ဒါတွေလည်းနေတိုင်းစေးစားသေးလိမ့်နေရတယ်အဲ့မျိုးတွေပေါ့သူကျမ်းမာရေးအခြေအနေရောအကုန်လုံးကျွန်မတအားစိတ်ပူရတယ
်ဟဲ့တန်ကတပ်ပေါင်းစုရဲ့ခေါင်းဆောင်ဆရာတော်အရှင်ဂမ်ဘီယာရဲ့အကူအကြီးဆုံးဖြစ်သူကိုအောင်ကျော်ကျော်ကိုအခုလိုဖမ်းဆီးခဲ့တယ်လို့ပဲပြီးခဲ့တဲ့ရက်ပိုင်းတွေကလည်းအရှင်ဂမ်ဘီယာရဲ့မိခင်ဖြစ်သူနဲ့ညီငယ်နှစ်ဦးကိုဖမ်းဆီးသွားတဲ့အကြောင်းကိုအောင်ကျော်ကျော်ရဲ့ဇနီးဖြစ်သူမတ်တန်တာကအခုလိုဆက်လက်ပြောဆိုပါတယ
်။မိကဆွေမျိုးရဲ့ဆိုသူ့မိပါသူ့မိအိမ်နဲ့သူ့ညီမယောက်ကိုလည်းသူတို့ဖမ်းထားတာပဲဖြစ်။သူ့ခေရတော့ပြေးနေရတယ်။သူ့ညီကအောင်ကိုကိုလွင်နောက်ဇေမောင်မောင်နှစ်ယောက်ပါဖြစ်။သူတို့နှစ်ယောက်နဲ့သူ့အမေနဲ့သုံးယောက်ဖမ်းထားတာပါဖြစ်။ခေရလည်းထွက်ပြေးနေရတယ်။မိမနှစ်ယောက်ပဲကြားရတယ်ဖြစ်
။အရှင်ကံဘီယာကိုဖမ်းဆီးဖို့နေရာအနှံ့လိုက်လံရှာဖွေနေတယ်လို့ပဲ။မဆိုင်တဲ့အခြားမိသားစုဝင်တွေနဲ့ဆွေမျိုးသားချင်းတွေကိုအခုလိုဖမ်းဆီးတာမျိုးတွေခင်မောဖြစ်သူကိုဖမ်းဆီးထားတာတွေကြောင့်မတ်တန်နာအနေနဲ့အလွန်ပဲဝမ်းနဲ့ပူဆွေးမိတဲ့အကြောင်းကိုအခုလိုပြောပါတယ
်ဝမ်းနဲ့ ਆ ပေါ့စိတ်ထဲမှာလည်းတော်တော်ခံစားရတယ်အမျိုးသားအတွက်စိုးရင်ပူပန်နာရောကျန်ရတဲ့သားသမီးတွေအတွက်ကတော့အကုန်လုံးပေါ့ရခမာတွေဆိုလည်းအသက်ကြီးပြီဖြစ်ရင်အပြစ်မရှိတဲ့လူတွေကတော့အားမျိုးတွေမလုပ်တင်ဘူးပေါ့
အခုလိုဖမ်းဆီးတာတွေနဲ့ပတ်သက်ပြီးတရားဥပဒေအရတရားမျှတစွာရင်ဆိုင်ဖြည့်ရှင်းခွင့်ရယူလိုပါသလားလို့မေးတဲ့အခါသူမကအခုလိုဖြေပါတယ
်။တရားဥပဒေဆိုတာရှိလို့လား။ခုနေချင်းကတော့အဲ့အမျိုးတွေရှိလိမ့်မယ်လို့မထင်ပါဘူး။ရှိရတော့ကောင်းတာပေါ့
။မိသားစုဝင်အားလုံးကိုအခုလိုဖမ်းဆီးထားတဲ့အတွက်မတ်တနာကိုတိုင်လည်းလုံခြုံရေးအရာနေအိမ်ကိုမပြန်ရဲဖြစ်နေတယ်လို့အခုလိုပြောဆိုပါတယ
်။ကျွန်မကခုချိန်မှာအိမ်နဲ့ပြန်လို့မရဘူး။ကျွန်မပြန်လို့ကျွန်မလုံခြုံရေးကိုလည်းစိတ်ချလို့မရဘူး။ခုနေရဟိုခိုးသေးဒီချင်းနဲ့တေးလွမ်းနေရတယ်။ကလေးတွေကလည်းအင်ဂျင်နီယာရှင်တွေနဲ့အထားရ
။ကိုအောင်ကျော်ကျော်ရဲ့ဇနီးဖြစ်သူမတ်တန်တာပြောဆိုသွားတာဖြစ်ပါတယ်။